မှာလည်းရှိတဲ့ဘက်ကအဆက်လိုပဲဆိုဆိုပေါ့လေအရှင်ရတော့မှဆက်ပြီးတော့ဆွေးနွေးကြတာပါကျွန်တော်တို့မူလာရန်ကလေးတွေရဲ့ဖတ်စာတွေမှာသင်တဲ့အကြောင်းအရာတွေဟာအဲ့ဒီကလေးတွေအပေါ်မှာဘလောက်တက်ရောက်မှုရှိသလဲဆိုတာရဲ့အဲ့ဒါတွေကိုကလေးတွေကဘလို့နားလည်သလဲဆိုတာရဲ့ပြီးတော့လူကြီးတွေကအဲ့ဒါကိုသူတို့အာဘော်တွေပြောထားတာဘလောက်မူရင်းနဲ့ကြိုက်မကြိုက်ဆိုတာလေးကိုဆွေးနွေးကြလို့ပါတကယ်တော့ကလေးတွေကသူတို့ဘဝမှာပထမဆုံးဖတ်ရတဲ့ဖတ်စာတွေသင်ခန်းစာတွေလူကြီးတွေရဲ့သင်ကြားပေးမှုဟာကြီးစွာသောတက်ရောက်မှုရှိတယ်ဆိုတာကိုကျွန်တော်ယုံကြည်လို့ယခုလိုဆွေးနွေးရခြင်းဖြစ်ပါတယ်အရင်ဆုံးသူငယ်သားမှာစပြီးတော့သင်ကြားရတဲ့ကာကြီးခါခွေးစတဲ့အခရာတွေကိုတရုပ်ဖော်ကြတဲ့လင်္ကာတွေကိုကြည့်ကြရအောင်ပါဟိုးတစ်ချိန်လုံးကကျွန်တော်တို့လက်ထက်မတိုင်ခင်ကဆိုရင်ကာကြီးရဲ့သင်္ကေတဟာကစွန်းပင်ဖြစ်ပါတယ်ကစွန်းပင်ရေမာရွှင်ဆိုပြီးတော့သင်ခဲ့ကြပါတယ်နောက်ကျွန်တော်တို့သူငယ်တန်းတက်ကြတဲ့ခေတ်ရောက်တဲ့အခါမှာကာကြီးကညှင့်ပေမာချစ်ဆိုပြီးတော့သင်ရပါတယ်နောက်တော့ကျွန်တော်တို့ရဲ့ငယ်တဲ့မျိုးဆက်တွေမှာတော့ကကလေးငယ်ချစ်စပွဲလို့တင်ကြရပါတယ်။ကောင်းပါပြီ။အဲ့ဒါတွေဟာဘာကြောင့်ပြောင်းလဲကြရပါလဲ။ဘာကြောင့်ထို့သို့ပြဋ္ဌာန်းကြရပါလဲ။ကြည့်ကြရအောင်ပါ။အချို့သောပုဂ္ဂိုလ်များကယခုလိုဆိုပါတယ်။ကကစွန်းပင်ရေမာရွှင်ဆိုတဲ့ခေတ်ကတော့ကွာတဲ့။အစားအသောက်တွေကပေါများတာဟုတ်တဲ့။အဲ့ဒါကိုပြောချင်တာတဲ့။အဲ့တော့ကစွန်းပင်အကြောင်းကိုပြောလိုက်ပြီဆိုတာနဲ့အစားအသောက်ဆိုတာကိုနားလည်ကြရတော့မယ်တဲ့။အဲ့ဒီခေတ်ကအစားအသောက်တွေဟာအခုခေတ်လိုဟိုစိတ်မချရတဲ့ဓာတုပစ္စည်းတွေမသုံးထားဘူးပေါ့ organic စစ်စစ်တွေဖြစ်တယ်ပေါ့လူတွေဟာအန္တရာယ်ကင်းတဲ့အာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးကြရတယ်အခြေခံဖြစ်တဲ့ကစွန်းရဲ့ကအကြောင်းကိုကြည့်လိုက်ရင်ကိုပဲဒါကူသိနိုင်တယ်လို့ဆိုကြပါတယ်ဒါဖြစ်ရင်ကကညင့်ပေမာချစ်ဆိုတဲ့ခေတ်ကြတော့ဟောဘာကြောင့်အဲ့ဒါလို့ပြောင်းလဲသလဲဆိုတော့ဆက်ပြီးတော့သူတို့ကအတိတ်ပဲဖွင့်ပါတယ်ကကညင့်ဆိုတဲ့ခေတ်ကတော့ကညင့်ဆိုတာပညာရှိတို့ရဲ့ပစ္စည်းပေါ့တဲ့အဲ့တော့ပေနဲ့ကညင့်နဲ့ပေပေါ်မှာကညင့်နဲ့ရေးတယ်ဆိုတဲ့ကိစ္စကိုတင်စားပြီးတော့ထိတ်ဆုံးမှဖော်ပြရခြင်းဟာဒါဟာဉာဏ်ပညာတွေအင်မတန်ကြီးလာတဲ့ခေတ်ပညာရှိတို့ရဲ့ခေတ်ကိုညွှန်းဆိုတယ်လို့တခါဆိုပြပါတယ်ဒါဖြစ်ရင်ကကလေးငယ်80ပဲခေတ်ကရောဘာကိုညွှန်းမြန်တယ်လဲဆိုတော့ဟာဒါကတော့တဲ့ကလေးတွေကအင်မတန်သိတတ်တတ်တတ်ခေတ်ပေါ့ကလေးတွေဟာတော်တော်ကိုတော်ရုံကိုမတင်ရပဲနဲ့ကလေးတွေရဲ့ခေတ်ကလေးတွေကိုဦးစားပေးခံရတဲ့ခေတ်ကလေးတွေဟာအင်မတန်ထက်မြက်တဲ့ခေတ်လို့ဆိုလိုတာလို့အဲ့ဒီလိုအဓိပ္ပာယ်ဖွင့်ကြပါတယ်အခုကျွန်တော်ပြောနေတာတွေကအချို့အချို့သောလူတွေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေပါတကယ်တကယ်ဒီအခရာတွေကိုတရုပ်ဖော်ခဲ့တဲ့ပညာရှင်များရဲ့အာဘော်ကတော့ဘလို့ရှိပါသလဲတကယ်တော့ကျွန်တော်တို့ကကစွန်းလို့အလွယ်ခေါ်နေကြတဲ့အရာကိုတကယ်သတ်ပုံအမှန်ဟာဘလို့ရေးရတယ်လို့သိစေခြင်းလို့ကာကြီးနဲ့ချတဲ့နေရာမှာကစွန်းကိုဇာခွဲတန်ထွက်ပြီးမဲ့စလုံးနဲ့ရေးရတယ်ဆိုတာကအစတကယ်ကိုကာကြီးတစ်လုံးနဲ့လားနတ်ငယ်အသက်ပါသေးလားဆိုတာကိုပါသိအောင်လို့တင်ကြားရတယ်လို့တကယ်မူရင်းမှာအဆိုရှိပါတယ်အဲ့လိုပဲကညစ်ဆိုတဲ့အရာမှလည်းကညစ်ဟာနောက်ပိုင်းခေတ်မှာအကွယ်ပြောက်သွားပါပြီ။ကွယ်ပြောက်သွားတဲ့အခါမှာကြောက်တင်ဘုံနဲ့ကြောက်တန်နဲ့ရေးရတဲ့ခေတ်မှာကညစ်အကြောင်းကိုသိပါတယ်။ဆိုလိုတာကတော့ပေပေါ်မှာရေးရတဲ့ခေတ်မဟုတ်တော့ပေတို့ကညစ်တို့ကိုမသိတော့တဲ့အတွက်ကြောင့်အဲ့ဒီကညစ်အကြောင်းကိုပြန်သင်တယ်လို့အဆိုရှိပြန်ပါတယ်။ gain ဒါဖြင့်ကလေးဆိုတာကိုဘာဖြစ်လို့ပြောင်းလိုက်ကြတာလဲ။ဒါကတော့လူတွေဟာကျွန်တော်တို့ရေရွတ်ကြည့်ပါ။ကလေးကလေးနဲ့ကျွန်တော်တို့ခေါ်ကြတာကိုကလေးလို့ခေါ်ကြတဲ့အခါမှာခါခွေးနဲ့ရေးတယ်လို့ထင်မှားเสียရရှိပါတယ်တချို့ကဒါကြောင့်မလို့ခလေးတွေကြောင့်ပြောပြီးဆိုလို့ရှိရင်ခါခွေးနဲ့ရေးကြတဲ့အခါတပ်ပုံမှားပြီပေါ့အဲဒါကြောင့်တပ်ပုံမမှားရအောင်ကကြီးနဲ့ရေးမှမှန်တယ်လို့နားလည်အောင်ကကလေးငယ်ချစ်စပွဲလို့တင်ရတယ်လို့အဲဒီလိုတင်ရိုးနဲ့နီးစပ်နားလည်တဲ့သူတွေကပြန်ပြီးတော့ရှင်းပြပါတယ်ဒါဆိုရင်ပထမပြောခဲ့ကြတဲ့ခစ်တည်းရဲ့သဘောကိုပြောခဲ့တယ်ဆိုတော့မဟုတ်ဘူးပေါ့လို့တွေးဆเสียရရှိလာပါပြီဒါဟာအဲ့ဒီခလေးတွေအတွက်ကြည့်တော်ဆိုတရားမှုရှိပါတယ်အဲ့ဒီလိုပါပဲကျွန်တော်တို့ပြောရမှာကနန်းအကြောင်းကိုပြောမယ်ဂါငယ်အကြောင်းကိုပြင်လဲဂါငယ်ဟာကနန်းဆိုတဲ့တရားဝါကိုပြောသလိုနောက်ဆုံးတော့ကနန်းတင်ချဆိုတာလည်းဒီလိုပဲပေါင်းရတယ်ဆိုတာကိုသိအောင်လို့ဂါငယ်နဲ့သင်ပါတယ်နောက်အရေးကြီးတဲ့အချက်ရှိပါတယ်ကျွန်တော်တို့အရင်တုန်းကပပလူတွင်ပရဲ့ဆင်းကနေပပလောင်ဒုညီနောင်ကိုကြောင်းလိုက်တာကိုမှတ်မိကြအောင်ပါပါအဲ့ဒီကနေပြီးတော့ဘာကိုသွားလဲဆိုတော့ပပလူမဟုတ်ကိုဖိုးတုတ်ဆိုပြီးတော့တခစ်ကြောင်းလိုက်ပါတယ်အဲ့ဒီမှာဟာတိုင်းသားတွေစီလုံးညီညွတ်ရေးအတွက်တိုင်းသားတစ်မျိုးဖြစ်တဲ့ပလောင်ကိုတင်ပေးနေတဲ့အဟာဘာကြောင့်မလို့ပလူကြီးကဝင်လာတာလဲလို့တချို့ကလည်းနောက်ပြီးနောက်တော့ပြောကြပါတယ်တကယ်တော့ကျွန်တော်တို့နားလည်ရမှာပလူတို့ပကံမျိုးတို့ပလဲတို့ဆိုတာဟာပတန်ဖြစ်ပေမဲ့တချောင်းငင်ပါတယ်ဆိုတာကိုသိစေခြင်းလို့ပလူကိုစလုံးပေါင်းမမှားအောင်လို့ပပလူမှုတ်ကိုဖိုးတုတ်ဆိုတာကိုသင်ရခြင်းပါပဲအဲ့တော့ဒီလိုပါပဲခင်ဗျာကျွန်တော်တို့အမတာမအခုခေတ်မှာခေတ်စားနေတဲ့ဇွန်ပိုင်းရုံအနီးဆိုတဲ့အဲ့ဒီအပိုက်မှာလဲ တကယ်တော့သူကအွန်ဆိုတဲ့ကာယံနေမှာတိတိတင်လာနာငယ်တက်လာဆိုတာကိုသိအောင်လို့စလုံးပေါင်းတွေကိုတင်ကြရင်းနဲ့ကျွန်တော်တို့ကဂျန်ယူတွန်းလျင်ယူနိုင်ပါသည်ဆိုတဲ့အပိုက်ကိုကျွန်တော်တို့ကနှိမ့်ချကြတဲ့အခါမှာစုပေါင်းပြီးတော့လုပ်ရမယ်မဖို့မကတ်လုပ်ရမယ်ဆိုတဲ့အင်းနဲ့အားနဲ့တပြိုင်တည်းရုံးရမယ်ဆိုတဲ့ကိစ္စကိုညှို့ဆိုရင်းနဲ့အဲ့ဒီအဖြစ်ပဲမျိုးကောက်ကြပါတယ်ဒါ ကျွန်တော်တို့ရဲ့ရေကြက်ကပါလေကိုလိုသလိုအဓိပ္ပာယ်ပြန်ရတာပါလေအဲ့ဒီအာဘော်တွေကိုနားထောင်ရတဲ့ကလေးတွေကဘာတွေကိုယုံကြရမလဲကျွန်တော်တို့စမ်းစစ်သိသမီလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ဖတ်စာတွေဟာကလေးတွေပေါ်ကြီးစွာသောတရားမှုရှိတယ်လို့ကျွန်တော်ယုံကြည်လို့ပါ